ကျတော့ဒီအမျိုးသားလူ့ခွင့်ရေးကော်မရှင်ကသမရကိုပေးဖို့တဲ့အိတ်ဖွင့်ပေးတာတဲ့မှာပေါ့လေယုံကြည်ချက်ကြောင့်အကျဉ်းချခံထားရသူတွေလွတ်ပေးဖို့တောင်းဆိုထားတာတွေ့ရပါတယ်ဒီစာပေးဖို့ကြောင့်တရင်နာမှာဖော်ပြတဲ့နေ့မှာပဲအစိုးရကလွန်ကျင်းချက်နာကွင့်ကြေညာလိုက်တယ်ပေါ့လေဒါမတော်တဆတိုက်ဆိုင်တာလားဆရာတို့မေတ္တာရက်ခံလို့ပဲအကျဉ်းသားတွေလွတ်ဖို့ဖြစ်လာတာလားခင်ဗျာ
ကျွန်တော်တို့ကတော့မေတ္တာရက်ခံလိုက်တာပေါ့နော်မေတ္တာရက်ခံလိုက်တယ်လွတ်တရတိုက်ဆိုင်သွားတာတော့တိုက်ဆိုင်မှုပဲပေါ့နော
်လွတ်မြောက်လာမယ့်အကျဉ်းသားတွေထဲမှာနိုင်ငံရေးလှုပ်ရှားမှုကြောင့်ထိမ့်သိမ်းခံထားရသူတွေဘလောက်များများပါနိုင်မယ်လို့ထင်ပါလဲခင်ဗျာ
ကျွန်တော်တို့အဲ့လိုခံမှန်းကြီးပေးလို့မရဘူးကြံကျွန်တော်လွတ်တယ်ဆိုတာပဲသိတယ်ပေါ့နော်ကျွန်တော်တို့ကဘသူတွေပါမလဲဆိုတာတော့ကျွန်တော်တို့လည်းခံမှန်းလို့မရဘူးကြံကျွန်တော်တို့အနေနဲ့ကမေတ္တာရက်ခံတာပဲပေါ့နော်ဒီချင်းသားတွေလွတ်ပါဆိုပြီးတော့မေတ္တာရက်ခံတာပါပဲ
ဆရာတို့မေတ္တာရက်ခံတဲ့အထက်မှာယုံကြည်ချက်ကြောင့်အကျဉ်းချခံနေရသူတွေကိုလည်းလွတ်ပေးဖို့ဆိုပြီးတော့အလေးနဲ့တောင်းဆိုထားတာတွေ့ရပါတယ်ဆရာ
ဟုတ်တယ
်ဘယ်သူတွေများဆရာတို့လွတ်စေခြင်းနဲ့ဆန္ဒရှိပါလဲခင်ဗျာ
ကျွန်တော်တို့ကတော့ပေါ့နော်ကျွန်တော်တို့ဒီမေတ္တာရက်ခံစာမှာဖော်ပြထားတဲ့အတိုင်းပါပဲခင်ဗျာအဲ့ဒီကျွန်တော်ပိုလည်းမပြောချင်ဘူးရှော့လည်းမပြောချင်ဘူးပေါ့နော်ဘာကြောင့်ဆိုတော့ဒီမေတ္တာရက်ခံစာကိုကျွန်တော်တို့ကတော်တော်လေးအကြည်လေဝင်နေပြီးတဲ့အခါမှာနှိမ့်လိုက်ပြီးတော့အတုံးနှုံးအစားပေါ့နော်အားလုံးသဘောတူညီနိုင်ပြီးရေးသားထားတဲ့အနေဒါဖြစ်ပါတယ်အဲဒါကြောင့်မို့လို့ဒါနဲ့ပတ်သက်ပြီးတော့အထင်ကြီးအနေနဲ့ထမပေးလို့တော့ပါဘူးကြာအဲ့မှာဖော်ပြထားတဲ့အတိုင်းပဲကျွန်တော်တို့ဖြစ်ပါတယ်ဒါကြောင့်ဆိုတေချာပတ်ကြည့်တဲ့အခါမှာဆိုလို့ရှိရင်ပြင်ပေါ့နော်ကျွန်တော်တုံနှုံးထားတဲ့အတုံးနှုံးလေးတွေကနားလည်မယ်လို့ထင်ပါတယ
်ဆရာတို့တမရကိုအိတ်ဖွင့်ပေးတာပေးရတဲ့ရည်ရွယ်ချက်ပေါ့လေအဲ့ဒါလေးရှင်းပြပေးပါမယ
်အရည်ရွယ်ချက်ကတော့ကျွန်တော်တို့အနေနဲ့ပေါ့နော်ဒီအချင်းသားတွေလွတ်စေခြင်းနဲ့လွတ်စေခြင်းတဲ့အခါကျတော့တမရကြီးအနေနဲ့ကလွတ်ပိုင်ခွင့်ရှိတာဟုတ်အဲအဲ့တော့အဓိကရည်ရွယ်ချက်ကဒါပါပဲဘာကြောင့်လဲဆိုတော့နိုင်ငံအနေနဲ့ဒီမိုကရေစီနိုင်ငံဆိုပြီးတော့ကျွန်တော်တို့ပြန်လည်ထူထောင်နေတဲ့အခါမှာနိုင်ငံရဲ့အန္တရာယ်ကိုမဖြစ်စေမဲ့လူတွေအားလုံးပါဝင်ဆောင်ရွက်ချင်းချင်းပေါ့နော်တက်ညီလက်ညီနဲ့ပန်းနိုင်ကုန်နေပြီးတဲ့အခါမှာအမြန်ရောက်နိုင်မယ်ဆိုတဲ့သဘောပဲဖြစ်ပါတယ်ဒါကြောင့်မို့လို့ကျွန်တော်တို့ကဒီလိုမေတ္တာရက်ခံလိုက်တာမျိုးဖြစ်ပါတယ
်ဆရာတို့ဒီပေးစာစာပိုက်အမှတ်6မှာဖော်ပြထားချက်တစ်ခုဖြစ်တဲ့တည်ဆဲဥပဒေကိုချိုးဖောက်သဖြင့်အကျဉ်းချနေသူများအနေနဲ့နိုင်ငံတော်တည်ငြိမ်ရေးနဲ့အများပြည်သူအေဂျင်တာရဲ့ရေးကိုထိပါမိတိုင်းရင်းသားအကျိုးစီးပွားကိုထိပါမိအနေနဲ့မရှိနိုင်သောအကျဉ်းသားများကိုလွှတ်ပေးခြင်းအပြင်နိုင်ငံတော်တည်ဆောက်ရေးတွင်တရက်တအားပါဝင်ဆောင်ရွက်နိုင်မည်ဖြစ်ပါသည်လို့ဖော်ပြထားတယ်တွေ့ရတယ်ဆရာဆိုတော့ဒီပုံကိုယ်တွေထဲမှာနိုင်ငံအေဂျင်တာရဲ့ရေးကိုထိပါမိပုံကိုယ်တွေဆိုတာဘယ်သူကိုဆိုလိုတာတော့ဆရာ
ကျွန်တော်တို့ကဘယ်သူကိုမှကျွန်တော်တို့ဥတည်ပြီးတော့မပြောပါဘူးခင်ဗျာ။ဘာကြောင့်ဆိုတော့နိုင်ငံတကာနိုင်ငံညီနေရတော့ပေါ့နော်ဒီအချင်းသားတွေထွက်တဲ့ခါမှဆိုရင်ဒါကိုဦးစားပေးပြီးသူစဉ်းစားမယ်အနေအထားမျိုးပဲကျွန်တော်ဖြစ်ပါတယ်။ဒါကြောင့်မို့လို့ဘယ်သူဘယ်ဝါဆိုတာကိုကျွန်တော်တို့စိတ်ထဲမှာရည်ရွယ်ချက်မရှိဘူးခင်ဗျ။အားလုံးကျွန်တော်တို့ဒီနိုင်ငံထူထောင်တာမှာငင်းငင်းချမ်းချမ်းနဲ့ပါဝင်ထူထောင်နိုင်မဲ့လူတွေအားလုံးလှုပ်ပေးစေတဲ့သဘောကိုကျွန်တော်တို့ဥတည်ပြီးပြောခြင်းပဲဖြစ်ပါတယ
်။ဆရာတို့မေတ္တာရက်ခံတယ်လို့ပဲဆရာတို့လွတ်စေခြင်းနဲ့ပုံကိုယ်တွေလွတ်လာလိမ့်မယ်လို့ရောဆရာတို့ယုံကြည်ပါလားခင်ဗျ။
ကျွန်တော်တို့ကတော့ပေါ့နော်ကျွန်တော်တို့စာထဲမှာမေတ္တာရက်ခံလို့တားသဝီပေါ့နော်အချင်းသားတွေအားလုံးလွတ်လာမယ်ဆိုလို့ရှိရင်တော့အပျော်ဆုံးဖြစ်မှာပေါ့
။ဆရာဝိမရကိုကျေးဇူးတင်ပါတယ်။
ကြပါရခင်ဗျာ